အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်အမေရိကန်နဲ့တာလီဘန်တွေကြားရရှိခဲ့တဲ့သဘောတူညီချက်အစိတ်အပိုင်းတစ်ခုဖြစ်နေ။အာဖဂန်အစိုးရကလွှတ်ပေးခဲ့တဲ့တာလီဘန်တွေထဲက600ကိုပြန်ပြီးဖမ်းဆီးလိုက်တယ်လို့အာဖဂန်မျိုးသားလုံခြုံရေးအကြံပေးဟမ်ဒူလာမိုဟစ်ကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ဒီလူတွေဟာအာဖဂန်အစိုးရတပ်တွေနဲ့အရက်သားတွေတေဆုံးစေတဲ့လှုပ်ဆောင်မှုတွေကိုပြန်ပြီးလုပ်နေတယ်လို့လည်းပြောပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြား2020 February မှာရခဲ့တဲ့သဘောတူညီချက်အရအာဖဂန်အစိုးရကတာလီဘန်အချင်းသား 9,000 ကျော်ကိုပြန်လွှတ်ပေးခဲ့ပြီးအာဖဂန်တပ်သား 1,000 နဲ့အလဲအလှယ်လုပ်ခဲ့တာပါဒီလိုအလဲအလှယ်လုပ်ခဲ့တာကလည်းတာလီဘန်နဲ့အာဖဂန်အစိုးရတို့ကြားငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့လမ်းပွင့်စေခဲ့ပါတယ်တမရဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတာလီဘန်တွေနဲ့ချုပ်ဆိုခဲ့တဲ့သဘောတူညီချက်ကိုပြန်ပြီးသုံးသပ်မှာဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအာဖဂန်မျိုးသားလုံခြုံရေးအကြံပေးကိုတောက်ချနေမှာပဲပြောကြားခဲ့တာပါ